မြန်မာစာပေလောကမှာထင်ရှားတဲ့စာရေးဆရာကြီးမင်းကြီးဝေဟာကိုဗစ် -19 ရောဂါနဲ့ဒီနေ့နေခင်းပိုင်းမှာခွင်လွန်သွားခဲ့ပါတယ်။ဆရာကြီးမင်းကြီးဝေဟာစာပေဘိမှစုအမျိုးသားစာပေစုတသက်တာစာပေစုတွေကိုရရှိခဲ့သူဖြစ်ပြီးတော့အသက်18နှစ်အရွယ်ကနေခွင်လွန်ခြင်းအသက်90ကျော်အထိကြပြားပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စာရာတွေကိုရေးသားခဲ့သူဖြစ်ပါတယ်။ဆရာကြီးမင်းကြီးဝေခွင်လွန်သွားတဲ့အကြောင်းရန်ကုန်ကပေးပို့တဲ့လာရေးသတင်းကိုတော့ကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဆရာကြီးမင်းကြီးဝေကွယ်လွန်သွားတာနဲ့ပတ်သက်ပြီးသူ့ကိုအနီးကပ်ကူညီဆောင်ရှောက်ခဲ့တဲ့မင်္ဂလာမောင်မဲစာဆောင်ရဲ့တာဝန်ခံအဒီတာဦးအောင်ဝင်းက VOA ကိုခုလိုပြောပါတယ
်။ဆီလီလေးရဲ့ကနာယီ15လောက်မဟုတ်နဲ့ဟုတ်ကဲ့။ညောက်ကလာလေညောက်ကလာ OSC ပြေးနေတယ်။ဒီကောတော့ဘူးကြည့်နေတဲ့ယောဂပေါ့ဗျ။အဲ့ရနေချားတာဗျာချားတော့အမှ3 5 little အဲ့ဒီပဲစိတ်ကိုချင်လိုက်တယ်။စိတ်ကတော့တင်းတင်းဆစ်တယ်ပေါ့နော်။စိတ်တော့အဲ့ဒါပဲပေါ့ပြီးပေါ့ပေါ့ပြီးတော့ဟုတ်ကဲ့။ကနေဆေးဥပါပဲကြောက်ရောအော်ဒီလေးလေးကြတာပေါ့နော်မဆက်လောက်တော့ကြာမယ်ခင်ဗျာအော်ဒီရှင်းပါလေ
ဆရာမင်းကြီးရဲ့အမိချင်းဟာဦးဝင်းမောင်ဖြစ်ပြီး1928ခုနှစ်မှာအဖအူထွန်းဆိုင်အနိဒေါ်တင်တို့ကနေအရာဝတီတိုင်းပသိမ့်ခရိုင်ကံကြီးတော်မြို့မှာမွေးဖွားခဲ့တာပါ1950ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေဝိဇာပွဲရခဲ့ပြီး1955-66မှာရန်တန်တက္ကသိုလ်မှာအပြီးတန်ပညာကိုစီးပူးခဲ့ပါတယ်ဆရာမင်းကြီးဟာ19နှစ်သားအရွယ်ကစတင်ပြီးကွယ်လွန်ချိန်အသက်93နှစ်အရွယ်ထိကြပြာပုံမြင်စောင်းမဝတ္ထုတို့ဘာသာပြန်စာပေတွေကိုစင်စဲမပြတ်ရေးသားပြုစုခဲ့ပါတယ်။ဆရာကြီးဟာကွယ်လွန်သူဇနီးတွေအနေနဲ့ဝေဒာယီမဂ္ဂဇင်းကိုထုတ်ဝေခဲ့တယ်လို့ညဝတီစာပေတိုက်မှာလည်းအယ်ဒီတာချုပ်ဖြစ်ဆောင်ရွက်ခဲ့ပြီးညဝတီမဂ္ဂဇင်းဝေဒာယီမဂ္ဂဇင်းရှေ့ဆောင်လူငယ်ဂျာနယ်ဒူတောင်းသားစာဆောင်တေဇာရုပ်စုံစတဲ့စာဆောင်တွေကိုတီးဖြတ်ထုတ်ဝေခဲ့ပါတယ်။အကွယ်လွန်မိမှာညမင်္ဂလာစာဆောင်မင်္ဂလာမောင်မဲစာဆောင်စတဲ့လူငယ်ပညာပေးစာဆောင်တွေမှာအယ်ဒီတာချုပ်အဖြစ်ဆောင်ရွက်ခဲ့ပါတယ်။1954ခုနှစ်မှာဆရာကြီးဟာဇနီးဖြစ်သူဗျာဆရာမဝေတာယူနဲ့အတူပူးတွဲဘာသာပြန်တဲ့ကဘာကျော်ဣစုပုံပညာစာအုပ်နဲ့စာပေဘိမှန်ဘာသာပြန်စု1952ခုနှစ်မှာရေခတ်ခြင်းကဗျာများစာအုပ်နဲ့အမျိုးသားစာပေကဗျာစုရခဲ့တယ်လို့2012ခုနှစ်မှာအမျိုးသားစာပေတသက်တာစုချီးမြှင့်ခံခဲ့ရပါတယ်။ကွယ်လွန်ချိန်မှာဒါတယောက်သမီးတယောက်နဲ့ညီလေးဦးတန်းရခဲ့ပါတယ်။ဆရာကြီးရဲ့ဇာပနာကိုတော့ဒီနေ့ညနေခင်းပိုင်းအထိဆေးရုံနဲ့ညှိနှိုင်းဆောင်ရွက်နေရဆဲပါ။ဒီလ28ရက်နေ့တုန်းကလည်းမြမစာပေလောကမှာထင်ရှားတဲ့စာရေးဆရာတိုက်ထွန်းတဲ့ကာတွန်းမြေစာတို့လည်းကွယ်လွန်ခဲ့ပါတယ်ခင်ဗျာ။